ယူကရိန်းခရီးတဲ့တင်လေးရင်ကိုတီဟီရန်မြို့အပြင်ဖက်မှာအီရန်စစ်တပ်ကမာရင်ပစ်ချခဲ့တာဖြစ်ကြောင်းအီရန်ကဝန်ခံလိုက်ပါတယ်။ဒီဖြစ်ကြောင်းလေယာဉ်မော်ပါလူ186စလုံးသေဆုံးခဲ့တာပါ။အီရန်အစိုးရပိုင်သတင်းဌာနကဖော်ပြခဲ့တဲ့အီရန်သမ္မတဟာဆန်ရိုဟာနီရဲ့ထုတ်ပြန်ချက်မှာတော့အမေရိကန်ပြည်ထောင်စုကချင်းချောက်တဲ့လုပ်ရက်တွေလုပ်နေတာကြောင့်အီရန်တော်လောင်းရေးပြည်ဆောင်တပ်ကအခုလိုအမာရင်လုပ်မိသွားတာပါဆိုပြီးတော့အပြစ်တင်ပြောဆိုထားပါတယ်။အီရန်သမ္မတကဆမ်ဆူလေမနီကိုတုတ်တင်တပ်ဖြတ်ပြီးတော့အီရန်ရဲ့အချုပ်အခြာအာဏာကိုပါအမေရိကန်ကချင်းချောက်ရင်ဆိုင်နေတဲ့အချိန်မှာကိုယ်တိုင်းမီကိုအပြည့်အဝကာကွယ်ဖို့ပြင်ဆင်ထားတဲ့အီရန်တော်လောင်းရေးပြည်ဆောင်တပ်ရဲ့ကြီးမားတဲ့မာရင်လှုပ်ဆောင်မှုကြောင့်အပြစ်မဲ့ပြည်သူတွေတိတ်ဆုံခဲ့ရပါတယ်လို့သမ္မတရိုဟာနီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီလိုအီရန်ကယူကရိန်းခီးတဲ့တင်လေးရင်ကိုပြစ်ချခဲ့တဲ့လို့ရတဲ့ပတ်သက်ပြီးအီရန်ဘက်ကအပြည့်အဝဝန်ခံမှုမျှော်လင့်ပါတယ်လို့လည်းယူကရိန်းသမ္မတကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ယူကရိန်းလေယာဉ်ကိုပြစ်ချခဲ့ပါတယ်လို့အီရန်ကဝန်ခံပေမဲ့လည်းသူတို့မှာအပြစ်ရှိကြောင်းအပြည့်အဝဝန်ခံမှုလိုတယ်လို့သမ္မတဗလာဒီမီယာဇယ်လန်စကီကဒီကနေ့ပဲကြေညာချက်ထုတ်တာပါ။ဒီလိုရအတွက်အတဝန်ရှိသူတွေကိုတရားရင်ဆိုင်စေဖို့ပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေအပြည့်အဝလုပ်ခွင့်ပေးဖို့အလောင်းတွေနေရပြန်ဖို့ရော့ကျေးပေးဖို့နဲ့တန်တမာရေးနီလာငါနဲ့တဆင့်တရားဝင်တောင်းပန်ဖို့မျှော်လင့်ပါတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။အီရန်ကိုရောက်နေတဲ့ယူကရိန်းဆိုင်ရာကျွမ်းကျင်သူတွေကိုတော့အီရန်ကအပြည့်အဝပူပေါင်းကူညီနေပြီးအခင်ဖြစ်တဲ့နေရာကိုသွားခွင့်ပေးတယ်လို့လေရင်ပြန်သမ်းမှုမတတ်တဲ့ကိရိယာကိုပါပေးထားပါတယ်။လေရင်မှုနဲ့လေဆိပ်ထိန်းချုပ်ရေးစခန်းကတာဝန်ရှိသူတွေအပြန်အလှန်ပြောဆိုထားတဲ့မတ်တမ်းတွေကိုအီရန်ရောက်နေတဲ့သူ့အဖွဲ့ရထားပါပြီလို့လည်းယူကရိန်းနိုင်ငံခြားရေးဝန်ကြီးဗလာဒီပိုရစ်ကိုကပြောပါတယ်လေရင်ပြတ်ကျသိဆုံးသွားခဲ့တဲ့သူတွေထဲမှာကနေဒါနိုင်ငံအများပြပါဝင်ပြီးတော့ကနေဒါဝန်ကြီးချုပ်ဂျက်ချင်ထူရိုကတော့သိဆုံးသွားသူတွေရဲ့မိသားစုနဲ့အတွက်ပွင့်လင်းမြင်သာပြီးတရားသဖြင့်ဖြစ်အောင်လှုပ်ကိုင်ပေးဖို့တောင်းဆိုထားတာပါယူကရိန်းခီးတဲ့တဲ့လေရင်ကိုမာရင်ပြစ်ချမိကြောင်းဒီကနေ့ပဲဝန်ခံလိုက်တဲ့အီရန်တော်လောင်ရေးပြည်ဆောင်တပ်လေကြောင်းဆိုင်ရာတပ်မှုကြီးကတော့ဒီဖြစ်ရတဲ့ပတ်သက်လို့လုံးဝတာဝန်ခံကြောင်းနဲ့ဘယ်လိုအပြစ်မျိုးကိုမဆိုခံယူဖို့အစဉ်နဲ့ရှိပါတယ်လို့အီရန်နိုင်ငံပိုင်ရုပ်သံကလည်းဒီကနေ့ပဲပြောဆိုခဲ့ပါတယ်